ဂရီလိုက်စားမှုနဲ့အလွဲသုံးစားမှုဆိုတဲ့အကြောင်းတွေဒီတစ်ပတ်ဝါရှင်တန်မြို့တော်သတင်းတွေမှာအတော်ပါနေတဲ့ကုသလွင်ထွန်းရေးရွေးကောက်ပွဲနှင်းဆိုတော့အစိုးရရဲ့အသုံးစိတ်တွေထဲမှာဘလို့မလော်မကန်တာတွေရှိနေတယ်လဲဆိုတာမျက်စိတောက်တောက်ကြည့်နေတဲ့သဘောပေါ့
ဟုတ်ကဲ့မခင်ပြူထွေးGSA လို့ခေါ်တဲ့အစိုးရဌာနဆိုင်ရာစီမံခန့်ခွဲရေးအေဂျင်စီကြီးမှဖြစ်နေတဲ့အလွဲသုံးစားမှုအကြောင်းတွေကိုပြောရမလားဒီတစ်ပတ်ကွန်ဂရက်လွှတ်တော်ထဲမှာကြားနာပွဲ၄ခုဇက်တိုက်ရှိတယ်လို့ဆိုရယ်ခင်ဗျအာဂရီလိုက်စားမှုနဲ့အစိုးရအဖွဲ့အတွင်းအလွဲသုံးစားမှုတွေအကြောင်းဆိုတော့မြန်မာပြည်မှာလည်းခေတ်စားနေတဲ့အကြောင်းအရာဆိုတော့ကျွန်တော်လည်းဒီအကြောင်းကိုနည်းနည်းပြောပြခြင်းနေတာ
ဒါရင်ပဲကမလဲတမရအိုဘားမားနဲ့အနီးဆက်ဆုံးလုံခြုံရေးယူပေးရတဲ့လွှတ်ဝဲလုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာတော့အလွဲသုံးစားမှုတွေဖြစ်ခဲ့တယ်ဆိုတော့ကြော်မကောင်းကြောင်းမကောင်းဖြစ်ရတွေရှိခဲ့တယ်လေ
ကိုလံဘီယာနိုင်ငံကတဟီနာအပန်းပြေမြို့မှာကျင်းပခဲ့တဲ့အမေရိကန်နိုင်ငံများထိပ်သီးဆွေးနွေးပွဲတက်ဖို့တမရအိုဘားမားရဲ့လုံခြုံရေးအတွက်ကြိုပြီးလွှတ်ထားတဲ့အမေရိကန်လွှတ်ဝဲလုံခြုံရေးတပ်ဖွဲ့ဝင်တွေကမိန်ကလေးတွေခေါ်တောက်စားမြူတူပြီးပြည်ထစာတွေပါခေါ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေထွက်လာလို့တပ်ဖွဲ့ဝင်12ဦးကိုတာဝန်ကနေရုတ်သိမ်းပြီးအမေရိကန်ကိုပြန်ခေါ်ခဲ့ရတဲ့အမှုမလားဒီအမှုကစစ်ဆေးနေစေဆိုပေမဲ့သမ္မတရဲ့အနီးကပ်လုံခြုံရေးတွေကိုယ်တိုင်ရဲ့အကျင့်ပြည့်ချစားမှုဆိုတော့သမ္မတဥပမာကလည်းတော်တော်လေးဒေါသထွက်နေတယ်ဆိုပဲ
If it turns out that some of the allegations that have been made in the press are confirmed then of course I'll be angry.
တရင်စာရဲမှာပါတယ်လို့ဒီလုံခြုံရေးတွေရဲ့ဖောက်ပြန်မှုဟာမှန်ကန်တယ်ဆိုရင်တော့အမတန်ကိုဒေါသထွက်စရာပါပဲဒီလျှို့ဝှက်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာကိုလံဘီယာကိုသွားတဲ့တခြားအမေရိကန်ကိုယ်စားလှယ်တွေလိုပဲအမေရိကန်ကိုကိုစားပြုတဲ့သူတွေဖြစ်ပါတယ်ဒီကိစ္စကိုကြက်ကြက်မမတ်စုံစမ်းအရေးယူသွားရမယ်လို့သမ္မတဥပမာကပြောခဲ့တယ်လေ
ကိုလံဘီယာနိုင်ငံရဲ့တချို့နေရာတွေမှာပြည်ထောင်စာလုပ်ငန်းဟာတရားဝင်ဆိုပေမဲ့သမ္မတရဲ့လုံခြုံရေးဖြစ်တဲ့အပြင်တာဝန်နဲ့သွာလာနေစေကာလမှာဒီလိုဖောက်ပြန်နေဆိုတာတော့တော်တော်ရှက်စရာကိစ္စဖြစ်တယ်လို့လည်းသတင်းစာတွေကထောက်ပြနေကြတယ်လေဒီထက်ပိုဆိုတဲ့ကိစ္စကတော့စစကကိုတန်းလွင်ထွန်းပြောတဲ့ GSA အစိုးရဌာနများစီမံခန့်ခွဲရေးအေဂျင်စီတွေကခြားစားမှုကိစ္စတွေပဲမဟုတ်လား
ဟုတ်ကဲ့အဲ့ဒီကိစ္စကတော့မြန်မာပြည်မှာမြင်ရတတ်တဲ့အဖြစ်တွေနဲ့နယ်ပိုပြီးတူတယ်ခင်ဗျာအစိုးရဘတ်ဂျက်ငွေကိုအလွဲသုံးစားမှုရင်းနှီးတဲ့သူတွေကိုပဲ contract တွေပေးတဲ့အာဏာအလွဲသုံးမှုအစိုးရပိုင်းပစ္စည်းတွေကိုကိုယ်ပိုင်ယူသုံးမှုအဲ့ဒါမျိုးတွေပေါ့
ကျမသိတဲ့လောက်ကတော့ပြီးခဲ့တဲ့နှစ်မတိုင်ခင်ကလေးကအဲ့ဒီ GSA ဌာနကြီးရဲ့ဌာနတွင်အစည်းအဝေးတစ်ခုကို Las Vegas မြို့က hotel တစ်ခုမှာဒေါ်လာတစ်သန်းနီးပါးအကုန်ကျခံပြီးတော့ကျင်းပခဲ့လို့အလုံးမျက်လုံးပြူခဲ့ရတာကနေမိကိုကြွက်လျှောက်အမှုတွေပေါ်လာတာလို့ဆိုတာပဲ
မျက်လုံးမပြူလဲနေနိုင်မှာမလားခင်ဗျာဌာနတွင်ဝန်ထမ်း300လောက်ပဲတက်တဲ့နှစ်ပတ်လည်ဆွေးနွေးပွဲတစ်ခုကိုဒေါ်လာ3800ကျော်အကုန်ခံပြီးတကယ်အပန်းပြေဟိုတယ်ကြီးတစ်ခုမှာသွားလုပ်ခဲ့တဲ့အပြင်အဲ့ဒီဝန်ထမ်းတွေအတွက်လက်ဆောင်ပစ္စည်းတွေအထူးပျော်ပွဲရှင်ပွဲတွေပါပါခဲ့တယ်ခင်ဗျပြည်သူဘန္နာငွေနဲ့ပျော်ကြတဲ့ပွဲကြီးပေါ့ခင်ဗျအစည်းအဝေးတက်တဲ့ဝန်ထမ်းတွေကိုစိတ်ဓာတ်မြင့်တင်ပေးဖို့ဌာနတွင်နားလည်မှုနဲ့စီယုံရေးတည်ဆောက်ဖို့အကြောင်းပြချက်တွေရှိပေမဲ့အသုံးစရိတ်ကများလွန်းတော့လေလူပြောစရာဖြစ်သွားတာပေါ့
ဒါရင်မကဘူးလေအဲ့ဒီအစည်းအဝေးပွဲကိုဦးစီးကျင်းပပေးခဲ့တဲ့ GSA ဌာနဒေတာတွင်းကော်မရှင်နာ Jeffrey Nelly ဆိုတဲ့အရာရှိကြီးကအဲ့ဒီပျော်ပွဲရှင်ပွဲတွေကိုစီစဉ်ပေးမဲ့ပြင်ပကုမ္ပဏီတွေနဲ့ဟိုတယ်ကိုပါသူ့စိတ်ကြိုက် contract ပေးခဲ့တာလည်းရှိသေးတယ
်ဟုတ်တာပေါ့အဲ့ဒါကလည်းအစိုးရဌာနတစ်ခုရဲ့လုပ်ငန်းကျင့်ဝတ်နဲ့မညီဘူးဖြစ်နေတယ်အစိုးရဌာနတွေအနေနဲ့ဘလို contract မျိုးကိုမဆိုလျှို့ဝှက်တင်တာနီးစနစ်နဲ့အပြိုင်တင်သွင်းတဲ့ကုမ္ပဏီတွေကြားကနေအသင့်တော်ဆုံးကိုရွေးရမှာလို့ဆိုပေမဲ့ကိုနဲ့နီးစပ်ရာကိုစိတ်ကြိုက်ကိုပဲရွေးပေးခဲ့တဲ့သဘောဖြစ်နေတယ်လို့ဆိုရခင်ဗျ။အဲဒီတော့ GSA ဌာနကြီးရဲ့လုပ်ငန်းစစ်ဆေးမှုကဒီမတမာမှုတွေကိုယာစွေးမှုအဖြစ်အရေးယူပေးပါဆိုပြီးတရားရေးဌာနကိုတိုင်ရတဲ့အစဉ်အထိရောက်ခဲ့ရပါတယ်
အစိုးရပိုင်ပစ္စည်းတွေဖြစ်တဲ့ electronic iPod computer တွေ GPS လမ်းညွှန်ဆက်တွေကင်မရာတွေစတဲ့ပစ္စည်းမျိုးစုံကိုကိုယ်ပိုင်အဖြစ်စိတ်တိုင်းကြယူသုံးခဲ့တာတွေလက်ဆောင်အဖြစ်ပေးပစ်ခဲ့တာတွေရှိတယ်လို့လဲ GSA ဒေတာရင်းကော်မရှင်နာ Jeffrey Nelly ကိုစွပ်စွဲထားတဲ့အထက်မှာပါသေးတယ်ကျမတို့မြင်နေကြားနေရတဲ့မြန်မာပြည်ထဲကအရာရှိကြီးတွေကိုကျိုးသုံးနာဆွေမျိုးနီးစပ်ကောင်းစားရေးအတွက် contract တွေထင်သလိုပေးနေကြတာတွေနဲ့ဆိုင်ရင်ဒါလေးများလို့ပြောရမယ့်ပုံဖြစ်နေပြီရှင့်
ဒါလေးများတော့မဟုတ်ဘူးနော်အခုအားကအစိုးရအသုံးစရိတ်ရှော့ချဖို့ဆိုတဲ့ကြွေးကြော်ချက်နဲ့သမ္မတဥပမာကတက်လာခဲ့ပြီးအခုဒုတိယသမ္မတတန်းအတွက်အရွေးခံဖို့ပြင်ဆင်နေတဲ့အချိန်ဆိုတော့ရေးကြီးခွင့်ချက်ဖြစ်နေတာပေါ့
ဟုတ်ကဲ့အဂတိလိုက်စားမှုအကျင့်ပြတ်မှုဆိုတာကလည်းနိုင်ငံကြီးလောကမှာတယောက်နဲ့တယောက်လက်ညှိုးထိုးလို့အကောင်းဆုံးကိစ္စတွေပဲမဟုတ်လားလွှတ်တော်ကအစိုးရကိုလက်ညှိုးထိုးအစိုးရကလွှတ်တော်ကိုလက်ညှိုးထိုးလွှတ်တော်မှကဝန်ကြီးကိုဆွတ်ဆွဲဝင်ကြီးကလွှတ်တော်အမတ်ကိုပြန်ပတ်မယိုးနိုင်တဲ့ဇလံတွေပဲလေ
အဓိကကတော့တိုင်းမိမနာဖို့ပြည်သူတွေမနစ်နာဖို့ပဲခင်ဗျာဒါတွေကိုပြုံ့ပြင်လင်းလင်းထုတ်ဖော်နိုင်မှလည်းအေးအေးယူတာထိမ့်သိမ့်တာတွေရှိလာမှာပေါ့မဟုတ်ဘူးလား
ဟုတ်ပါရှင်